ကြီးပြည်နယ်ကွန်ကရစ်မြို့နယ်မှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေကြားတိုက်ပွဲတွေဖြစ်ထနေပါတယ်။အာရှလမ်းမှာပြန်ဖွင့်ဖို့ညှိနှိုင်းခဲ့ပေမဲ့ညှိလို့မရခဲ့ဘူးလို့ PDF ခေါင်းဆောင်တို့ကဆိုပါတယ်။ကွန်ရီးယားဒီမှာတိုက်ပွဲတွေပိုဖြစ်စရာရှိတယ်လို့လည်းပြောပါတယ်။ UAE သတင်းတောက်မအေးမှာကသတင်းပေးပို့ထားပါတယ်။
ကရင်မျိုးသားစီယုံတက်မာ6ထိန်းချုပ်နယ်မြေဒူးပလာယာခရိုင်ကော့ဂရိတ်မြို့နယ်ထဲမှာတော့အောက်တိုဘာလ26နဲ့29ရက်နေ့တွေမှာတိုက်ပွဲတွေပြင်းထန်နေပြီးစစ်ကောင်စီဘက်ကလည်းမြောက်ရီမြို့ကိုအပြည့်အဝထိန်းချုပ်နိုင်ဖို့နဲ့အာရှလမ်းပြန်ဖွင့်နိုင်ရေးကြိုးစားနေပါတယ်ဒီအတွက်နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးက VOA ကိုပြောပါတယ
်ဟိုမှာ26 29ပေါ့နော် 26 29နေ့မှာแต่ดีโกรธไหลว่าคือว่าไหลว่าก็เนี่ยเดี๋ยวไอ้ยอติกงโนโกนวยโนไอ้ด้วยมาสิจ้องทูโตอ่ะเปลี่ยนน่ะวะเนาะสิจ้องทูโตเปลี่ยนในครั้งเนี้ยเราก็ KNL เนี่ยฟูบอลตัดพวกนี้เฟซทูทาแล้วสิจ้องทูโตไม่ได้แล้วจะเปลี่ยนหมดเอาเสียสิจ้องอ่ะไอ้เหมียวนี่กงเองเลยหมดอันนี้ฉันเปล่าอยู่แล้วดิอาชาแลนด์พ้นหมดตัวตัวจู้ซ้านี่แหละนี่ไงเนี่ยนี่ไงไม่ย่าแล้วก็จะคือขึ้นน่ะอ๋อแต่ว่าก็เปลี่ยนมั้ยแล้วชื่อเป็ดเลยเปลี่ยนล่ะมั้ยนี่คุณนึงอย่างนี้ได้ยောက်ล่ะพี่ตัวก็เลยที่อาชาแลนด์ดูกินในคราวจ้ะไปป่วยนี่เสร็จนี่เปลี่ยนล่ะเลย
ကော့ဂရိတ်မြို့ဝင်ဖ ্লাই ဝါကွက်တဲ့တရံကူကော့နွဲ့ရွာတက်ကုန်းနေရာတွေဘက်မှာစစ်ကောင်စီအောင်စရစစ်ကြောင်းနေနဲ့ KNL PDF တပ်တွေဟာတိုက်ပွဲတွေဖြစ်နေပါတယ်အလားတူကိုးတိုင်ကြုံတိုးဘက်လမ်းပိုင်းမှာလည်းစစ်ကောင်စီတပ်တွေနဲ့နေကြားဆောင်တပ်တွေတွဲပြီးလုံခြုံရေးတင်းကျပ်ပြီးစစ်ဆေးတာတွေဆက်လုပ်နေပါတယ်။ကြုံတိုးစစ်ကောင်စီတပ်တွေနဲ့ကြုံတိုး BGF တို့ဟာလေးတိုင်ရွာဘက်ကအောင်ချမ်းသာဖုန်ကြီးကျောင်းမှာတက်ဆွဲပြီးနေမြေစုမုံနိုင်ရေးလှုပ်ဆောင်နေပါတယ်။နှစ်ဖက်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်လာမရှိသေးပါဘူး။တက်မာ6နေမြေဒူးပလာယာခရိုင်ဝန်းရင်းမြို့နယ်ပနော်ကလဲခီရွာမှာတော့အောက်တိုဘာလ25ရက်နေ့ကစစ်ကောင်စီကလေကြောင်းကနေပေါင်900ပုံနှလုံးကျဲချခဲ့တဲ့အတွက်ဒေသခံအမျိုးသားတဦးသေဆုံးပြီးတဦးတန်ရာရရှိခဲ့တယ်လို့ခရီးရန်ဖျားရှိကိုကြောင်းတစ်ခုလည်းပျက်စီးခဲ့ကြောင်း KNU ဘူကလည်းသတင်းထုတ်ပြန်ထားပါတယ်အခုဆိုရင်ကရင်ပြည်သူတွေရှိရာကျေးရွာတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာကြောင့်ဒေသခံလူမှုတွေထိခိုက်နစ်နာရတယ်လို့လည်းကရင်လူခွင့်ရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒစုကလည်း VOA ကိုပြောထားပါတယ
်သူတို့ကဒီအမိမိချက်ရှိရှိတော်တော့ဒီရာဒီစဲကိုလည်းနေကြည့်ခါလာပြီးရောက်ဆောင်လာပြီးရှိတယ်။နောက်ဒီဒီကောင်တာကနေပြလို့ပါပြီးရှိတယ်။ဒီအပေါ်မှာတော့ဒါပြည်သူကိုကိုလောဝါကိုတင်ပြီးတဲ့ဒီပေါ်မှာဟိုဒီဆိုင်နေတာမျိုးကိုဖြည့်စီတာပေါ့။တမဟာထောက်မှလည်းပြတာဒီတချို့ပြန်အောင်ဒီရဟို position လို့ပေါ့နော်အဲပြင်နေဖြစ်နေတာပေါ့အဲဒါမျိုးဒီပြန်လို့တမဟာချောက်ကိုယ်ကိုင်းနေတဲ့ဒီမှာဆိုလို့ရှိနေတာတိုက်ပေါ်နေစဉ်ဘာဖြစ်ပေါ်နေလဲရှိတယ်ပေါ့
။အခုဆိုရင် KNU ထိန်းချုပ်ရာတမဟာ3ညောင်လေးပင်ခရိုင်တက်မာ9ဖာပွန်ခရိုင်တက်မာ6ဒူးပလာယာခရိုင်တွေမှာလည်းနှစ်ဖက်တိုက်ပွဲတွေကြောင်းကလက်နက်ကြီးနဲ့ပစ်ခတ်မှုတွေလေကြောင်းတိုက်ခတ်မှုတွေကြောင်းပါဒေသခံတွေသေဆုံးတာဒဏ်ရာရတာတွေအိုးအိမ်ပျက်စီးတာတွေလည်းဖြစ်ပေါ်နေပါတယ်ရှင်